ကြားကလာအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကခုခံတွန်းလှန်စစ်စတင်နေပြီလို့ပြခဲ့တဲ့သတင်းပါကကြေညာခဲ့ပြီးတဲ့နောက်လုံခြုံရေးပိုတင်းကျလာတဲ့အတွက်လမ်းမော်ထွက်ဆန္ဒပြသူတွေပိုးပြီးတော့သတိထားနေရတယ်လို့ပြောပါတယ်အဖမ်းစည်းတွေလည်းပိုလုံနေတဲ့အတွက်ဆန္ဒပြပွဲတွေမှာပြည်သူတွေပါဝင်မှုအားနည်းသွားတယ်လို့လည်းပြောကြပါတယ်ဒါပေမဲ့လည်းစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုအခြေအနေပေါ်မူတည်ပြီးတော့ဆက်လုပ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မုံကတင်ပြထားပါတယ်ရှင်
စစ်အာဏာရှင်စနစ်အမြင့်ပြတ်အောင်တိုက်တဲ့ခုခံတွန်းလှန်စစ်စတင်နေပြီလို့ NUG ကကြေညာပြီးပြည်သူအလုံးပါဝင်ဖို့တိုက်တွန်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအနှံ့လုံခြုံရေးတွေပို့ပြီးတော့တင်းကျပ်လာပါတယ်။အဲဒီကြားထဲကပဲရန်ကုန်မြို့မှာညပယ်ပေါင်းစုံကလူငယ်တွေစုပြီးတော့ဒီနေ့ဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ
်
နေပေပေါင်းဆောင်ဆန့်ကျင်ပြီးငါတို့တော်လိုက်ရေးဆိုတဲ့ခေါင်းစည်းစာရန်ကန်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။လုံခြုံရေးတွေပို့ပြီးတင်းကျပ်လာလို့ပြည်သူတွေပါဝင်မှုအားနည်းလာတယ်လို့ဆန္ဒပြသူတယောက်ကပြောပါတယ်
။တို့ဘက်ကအခန်းကြီးရမ်းများလာတယ်ပေါ့ဗျာ။ပြီးတော့သူတို့အရေးဖို့တွေအရန်ချလာတယ်။ကျွန်တော်တို့ဒီတော်လန်နေရဲ့ရဲဘော်ပေါ့နော်။တပေါင်းဆောင်ဟိုနေရာပေါင်းဆောင်ကတော်လန်နေတဲ့ဟိုရဲဘော်တွေကျွန်တော်ကြီးကိုအားလုံးကကျွန်တော်မှပြည်သူအားကိုးတယ်ကျွန်တော်မှပြည်သူကအဓိကတယ်ကျွန်တော်ခံထားကြတယ်။ဒါနဲ့ဟိုတချို့ဒီအမျိုးကြီးမှာကျွန်တော်ပြည်သူတွေမပါလာတာမျိုးအရင်တွေ့ရပါဗျာ
မန္တလေးမြို့မှာလည်းဒီနေ့မှာဆန္ဒပြစစ်ကြောင်း၃ချောင်းချီတက်ဆန္ဒပြခဲ့ကြပါတယ် NUD ရဲ့ခုခံစစ်ဖြစ်ပြီးဆိုတဲ့ကြေညာချက်ထွက်လာပြီးနောက်ပိုင်းလုံခြုံရေးအတွက်ပို့ပြီးတော့တည်ထားစရာဖြစ်လာတယ်လို့မန္တလေးသပိတ်အင်အားစုကဦးဆောင်သူကိုတူရအောင်ကပြောပါတယ
်ဒီမန္တလေးမှာလည်းကျွန်တော်တို့စစ်ကောင်စီဘက်ကနေကျွန်တော်လုံခြုံရေးတင်းကျပ်တာလို့ဒီအပိုင်းတွင်ကျွန်တော်အင်ဇင်ရင်းစစ်တာမျိုးလို့အိမ်တွေဝန်းရှာတာမျိုးကကျွန်တော်ပို့ပြီးတော့ဆိုးလာတယ်ခင်ဗျအဲ့လိုအခြေအနေလေးရှိလာပါခင်ဗျဒီတမတ်တော်တယ်မှာကျွန်တော်တို့အနေနဲ့ဒီဒေါ်လာကုကန်စစ်စားတဲ့နေမှာလည်းကျွန်တော်တို့အနေနဲ့အားတက်ကြရင်လည်းရှိတယ်ဒီကာလမှာပဲကျွန်တော်တို့အခက်အခဲလည်းရှိရပါတော့
စစ်အာဏာသိမ်းပြီးနောက်ပိုင်းနေစဉ်လိုလမ်းပေါ်ထွက်ဆန္ဒပြမှုတွေမပြတ်ရှိနေတဲ့သကိုင်းတိုင်းတွေကကလေးမျိုးမှလည်းစစ်ဖြစ်ပြီလို့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်အခြေအနေပိုမတိမငင်ဖြစ်နေတာကိုဆန္ဒပြပွဲမှာပါဝင်နေသူတယောက်ကအခုလိုပြောပါတယ်ဒီကြားထဲကပဲဆန္ဒပြပွဲတွေဆက်လုပ်နေပေမဲ့ပါဝင်သူအင်အားနှဲသွားတယ်လို့သူကပြောပါတယ်
။ပညာရေးနောက်နေမှာဘုံပေါက်ကွဲမှုတွေဖြစ်တယ်။နောက်ပြီးမနေ့ကဟိုတနေ့ဆိုရင်ဘုံတုံးလုံးတတော်ပြင်းပြင်းထန်ထန်ပေါ့နော်။ဟိုနေရာဒီတာတိုင်းကလူတွေကလဲကြရတယ်။နောက်ပြီးတော့တုံဖောင်မှုတွေကပြတော့ခံစားရတယ်။အဲ့ရမျိုးဖြစ်တယ်။အရင်အထက်ဆိုင်တော့ပို့ပြီးတော့ဒီမျိုးပေါ်ရင်မှာရောပြီးတော့ဝင်ရွာတွေမှာရောဘုံပေါက်ကွဲလာတာပို့ပြီးတော့ဖြစ်လာပါတော့။
အခုလိုမျိုးပြစ်ခတ်ပောက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ကမြို့တချို့မှာဆရာနာရှင်ဆန့်ကျင်ရေးလမ်းပေါ်ထွက်ချီတဲ့ဆန္ဒပြသူတွေရှိနေစေဖြစ်ပါတယ်။ရွှေဘိုလောင်းလုံးတဝဲစတဲ့မြို့တွေမှာဒီနေ့ဆန္ဒပြပွဲတွေရှိသလိုစလင်းကြီးနဲ့ရဲမပင်မြို့နယ်တွေကရွာပေါင်းစုံစုပေါင်းတပိတ်လည်းဒီနေ့ရှိခဲ့ပါတယ်။